မိုင်းကမာကိုဗစ် -19 ရောဂါကြောင့်နောက်ထပ်ခုနှစ်ဦးထပ်မံသေဆုံးတာကြောင့်သေဆုံးသူဦးရေဟာအခုဆိုရင်68ယောက်ရှိသွားပြီဖြစ်တယ်လို့မြန်မာပြည်နယ်အောက်သားဝန်ကြီးဌာနကဒီနေ့စက်တင်ဘာ18ရက်ညနေ4:00မှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီနေ့သေဆုံးသူ9ယောက်မှာအမျိုးသား5ယောက်နဲ့အမျိုးသမီး1ယောက်ဖြစ်ပြီးတော့အသက်44နှစ်ကနေ85နှစ်ကြားရဖြစ်ပါတယ်။သေဆုံးသူတွေထဲမှာရန်ကုန်ပြည်သူ့ဆေးရုံကြီးမှာတက်ရောက်ကူးသွားနေသူ5ယောက်ပါဝင်ပြီးကျန်တဲ့1ယောက်ကတော့ရန်ကုန်အရှေ့ပိုင်းဆေးရုံကြီးနဲ့မြောက်ကလပ်အထွေထွေယောဂကုနဲ့တင်ကြေးဆေးရုံတွေကတယောက်စီဖြစ်တယ်လို့မြန်မာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပြင်မနေ့ကတခွဲတီပြူလူနာ404ယောက်ရဲ့ဆေးရုံကိုဒီနေ့ထုတ်ပြန်ခဲ့တာမှာတော့ရန်ကုန်တိုင်းက189ယောက်၊ရခိုင်ပြည်နယ်က33ယောက်၊အေရဝတီတိုင်းက32ယောက်၊မွန်ပြည်နယ်က19ယောက်၊မန္တလေးတိုင်းနဲ့ပဲခူးတိုင်းက12ယောက်စီနဲ့နေပြည်တော်က9ယောက်၊စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကတယောက်စီဖြစ်ပါတယ်။တချိန်ထဲမှာပဲတရုတ်မြန်မာနယ်စပ်တရုတ်ဖက်ချမ်းကရွှေလီမြို့မှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကမြန်မာနိုင်ငံကလာတဲ့တရားမဝင်အလုပ်သမားနှစ်ယောက်မှာဗိုင်းရပること တွေ့ရှိခဲ့တာကြောင့်အိမ်မှာနေထိုင်နေကြတဲ့မြို့ကန်တွေနဲ့နိုင်ငံသားတွေအားလုံးကိုမနေ့ကစပြီးတော့ဗိုင်းရပ်ရှိမရှိစစ်ဆေးမှုတွေကိုနှစ်ရက်ကြာလုံဆောင်ခဲ့တာမှာအခုချိန်နဲ့တော့နောက်ထပ်ကူးစက်သူတယောက်မှမတွေ့ဘူးလို့ဆိုပါရခင်ဗျာ။